This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပီဆီယနာရှင်ဘီတို့မှကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစီလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်မင်္ဂလာမနက်ခင်းပါခင်ဗျာအခုချိန်ကစပြီးရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စီသတင်းကောင်းထုတ်ချက်တွေကိုຫນွေອຸມູກາຕင်းຍາໄປມາဖြစ်ပါတယ်ຂະຍາ
ມິງລາວ່າຂະຍາ રેડિયો ອັນຍູຈີရဲ့ສະຍີຕະລິນກ້າວຫນົ່ວຈັດຍາກໍຕင်းຍາຕໍ່ပါမယ်ຈົນຫນွေອຸມູວ່າຂະຍາຍໍປິຫາກໍພ່ເສບີແລະນະຕະສິນສຸພ່ມູສ່ອງຍັກແຂ່ສູ່ແດຕະລິນກໍຕင်းຍາຕໍ່ပါမယ်ສະກາຍຕາຍກັນກໍຂະຍານຍໍເດດາອຶດວງກາຕະຍິນຍາອະນິນະခရိုင်ကိုကဲမှုလမ်းညွန်ချက်များနဲ့အညီဗျူဟာဖွဲ့စည်းပြီးလက်နက်တပ်ဆင်စုဖွဲ့မှုဆောင်ရွက်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။အောက်တိုဘာ20ရက်နေ့ကဗျူဟာအတွက်လက်နက်တပ်ဆင်ပွဲအခမ်းအနားကိုစုဖွဲ့မှုတနေရာတွင်ပြစ်လုခဲ့တယ်လို့သိရပါတယ်။ဂံကောခရိုင်အမှတ် 73, 75, 76, 79, 78တရဲများကိုဗျူဟာအနေနဲ့စုဖွဲ့ခဲ့တာဖြစ်ပြီးလိုအပ်တဲ့လက်နက်ခဲယမ်းများကိုအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကတက်ဆင်ပေးခဲ့တာဖြစ်တယ်လို့သိရရှိပါတယ်ခင်ဗျာအမှတ်1333 BGF ဌာနချုပ်စခန်းကုန်းကို KIA ပူးပေါင်းတပ်ဖွဲ့များတင်ပိုက်ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်အော်တိုဘာလ21ရက်နေ့ညနေ9နာရီတွင်ကံပိုင်တယ်နဲ့9မိုင်အကွာစင်ကြိုင်ရွာရှိအမှတ်1333BGF ဌာနချုပ်စခန်းကုန်းကို KIA ပူးပေါင်းတပ်ဖွဲ့များအပိတက်တိုက်ခိုက်သိမ်းပိုက်လိုက်ကြောင်းရှေ့တန်းသတင်းအရင်းမြစ်များထံမှသိရပါဗျ။စခန်းသိမ်းတိုက်ပွဲနောက်ဆက်တွဲအခြေအနေများမသိရသေးဘဲနေမင်းရှင်းလင်းရေးလုပ်နေတယ်လို့သိရပါဗျ။နေချားဆောက်တက်လက်အောက်အမှတ် 1331 1332 1333တရင်ဌာနချုပ်၃ခုရှိတဲ့အနက်လူပီရွာရှိ1332တရင်ဌာနချုပ်ကိုအော်တိုဘာ15ရက်နေ့ကတိမ့်ပိုက်ထားပြီး1333တက်ရင်ကိုအော်တိုဘာလ21ရက်နေ့ကတိမ့်ပိုက်လိုက်တာကြောင့်နိုဇွန်ပွန်ရွာရှိ1333တက်ရင်သာကြန့်ရှိတော့တာဖြစ်ပါတယ်ခင်ဗျာမောင်တော်တွင်ဘုံကျဲတက်ခတ်မှုကြောင့်အရက်သား9ဦးသေဆုံး14ယောက်ထပ်မံပြင်းထန်ဒဏ်ရာရအမ်းမြို့တွင်လည်းစစ်ကောင်စီလက်နက်ကြီးပစ်လို့အရက်သားပြည်သူ3ဦးသေဆုံး9ဦးဒဏ်ရာရဆိုတဲ့သတင်းကိုတင်ပြတော့ပါမယ်အော်တိုဘာလ21ရက်မနက်တနာရီ50မိနစ်အချိန်တွင်မောင်တော်မြို့နယ်ဖားဖို့ချောင်းရွာကိုအကြမ်းဖက်စစ်ကောင်စီကဂျက်ဖိုက်တာနဲ့ဘုံကျဲတိုက်ခိုက်ခဲ့လို့အပြစ်မဲ့ပြည်သူအမျိုးသမီး3ဦးအမျိုးသား2ဦးစုစုပေါင်း5ဦးသေဆုံးပြီး14ဦးထပ်မံပြင်းထန်ဒဏ်ရာရရှိသွားတယ်လို့ APM သတင်းဌာနမှဖော်ပြပါတယ်ဖားဖို့ချောင်းရွာကိုပေါင်900ဘုံတီးတစ်လုံးဘုံကျဲချမှုကြောင့်နေရာမှာတွင်3ဦးသေဆုံးပြီးတရားရသူ16ဦးထဲမှ2ဦးစေကူတမှုခံယူနေစဉ်တေဆုံးသွားတယ်လို့သိရပါတယ်။ထို့အပြင်အိမ်3လုံးကားတစ်စီးနဲ့3ပိန်းတစ်စီးတို့လည်းပျက်စီးသွားတယ်လို့သိရပါတယ်။အလားတူအော်တိုဘာ21ရက်နေ့လယ်2နာရီကျော်အချိန်အမ်းမြုံနယ်ကိုအကြမ်းဖက်စစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်လောင်းဆက်ရွာကဒေသခံအပြစ်မဲ့အရက်သားပြည်သူအမျိုးသား3ဦးတေဆုံးသွားပြီးအမျိုးသမီး4ဦးနဲ့အမျိုးသား2ဦးထိခိုက်ဒဏ်ရာရရှိကာအနီးအနားကနေအိမ်များပျက်စီးသွားတယ်လို့ APM သတင်းဌာနရဲ့ဖော်ပြချက်အရသိရပါတယ်ခင်ဗျာဆလပီ KNU အုပ်ချုပ်နယ်မြေအတွင်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ပြည်သူ3ဦးဒဏ်ရာရဆိုတဲ့သတင်းကိုတင်ပြတော့ပါမယ်ကရင်အမျိုးသားအစီအယုံကော့တူးလေအုတ်ချုပ်နေမီခလဲလွေထူခရိုင်နဲ့တောဦးခရိုင်အတွင်းမှာစစ်ကောင်စီရဲ့အကြောင်းမဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရသားပြည်သူ3ဦးဒဏ်ရာရခဲ့တယ်လို့ KNU ရဲ့ထုတ်ပြန်ချက်အရသိရပါတယ်ခလဲလွေထူခရိုင်စော့တိမြို့နယ်တွင် အောက်တိုဘာ15ရက်နေ့မနက်10နာရီ10မိနစ်အချိန်ခန့်ကစစ်ကောင်စီရဲ့ခလာရ9ခုတက်ရင်က81မမလက်နက်ကြီးနှလုံးပြက်ခတ်ခဲ့ရာတန်စစ်ရွာမအနီးကြားရောက်ပောက်ကွဲခဲ့ပြီးအသက်16နှစ်အရွယ်ရွာသားတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အလားတူတောဦးခရိုင်ဒေါ်ဖားခုမြို့နယ်တန်တောင်ကြီးမြို့မှာလည်းညနေ4နာရီ20မိနစ်အချိန်တွင်စစ်ကောင်စီက120မမလက်နက်ကြီး12လုံးပြက်ခတ်ခဲ့ရာမြို့အတွင်6လုံးကြားရောက်ပောက်ကွဲခဲ့ပြီးမြို့အပြင်မှာ6လုံးကြားရောက်ပောက်ကွဲခဲ့တယ်လို့သိရပါတယ်။အဆိုပါလက်နက်ကြီးပောက်ကွဲမှုကြောင့်တန်တောင်ကြီးမြို့ရက်ကွက်နှစ်မှအသက်73နှစ်အရွယ်ကလေးငယ်တဦးနဲ့ဆရာမတဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးအရက်သားပြည်သူပိုင်နေအိမ်တချို့ပျက်စီးခဲ့ရပါတယ်။ထို့ပြင်အောက်တိုဘာ16ရက်နေ့မှာလည်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုနဲ့ဘုံကျဲတိုက်ခိုက်မှုကြောင့်တမင်မင်းကုန်းကျေးရွာစတင်ကြောင်ပျက်စီးခဲ့ရပြီးနေအိမ်တချို့လည်းပျက်စီးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။ကောလင်းတွင်စစ်ကောင်စီကတရက်အတွင်း3ကြိမ်ဘုံကျဲတက်ခတ်ခဲ့ရာပြည်သူ3ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြသွားပါမယ်။စကိုင်းတိုင်းကောလင်းမြို့နယ်အုတ်ကင်ရွာကိုစစ်ကောင်စီကတရက်ထဲ4ကြောင်းတက်ခတ်မှု3ကြိမ်ပြစ်လုခဲ့ပြီးအပြစ်မဲ့ပြည်သူ3ဦးသေဆုံးခဲ့ရတယ်လို့ကောလင်း info ကထုတ်ပြန်ထားပါဗျ။အော်တိုဘားလ21ရက်နေ့မနက်10နာရီ19မိနစ်29မိနစ်နဲ့58မိနစ်တို့မှာ1AK130ဂျက်ဖိုက်တာ3စီးဖြင့်3ကြိမ်တိုင်အကြောင်းမဲ့ဘုံကျဲတက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဘုံကျဲတက်ခတ်မှုကြောင့်အောက်ကန်ကျေးရွာမှာအပြစ်မဲ့ပြည်သူ2ဦးသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိထားသူတွေလည်းအများအပြားရှိတယ်လို့သိရပါတယ်။ဘုံကျဲခံခဲ့ရတဲ့အောက်ကန်ကျေးရွာမှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီကအကြောင်းမဲ့အရက်သားပြည်သူများကိုပြစ်မှတ်ထားတပ်ဖြတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ငဇုံမြို့နယ်တွင်စစ်ကောင်စီစစ်ကြောင်းအားတွားရောက်တက်ခတ်ခဲ့ရာထိခိုက်သေဆုံးမှုရှိခဲ့ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။မန္တလေးတိုင်းငဇုံမြို့နယ်ငမြာကြီးကျေးရွာတွင်စစ်ကောင်စီစစ်ကြောင်းအားတွန်လိုက်တပ်ဖွဲ့တွေကတွားရောက်တက်ခတ်ခဲ့ပြီးစစ်ကောင်စီဘက်ကထိခိုက်သေဆုံးမှုရှိခဲ့တယ်လို့ DKPDF ကသတင်းထုတ်ပြန်ထားပါတယ်။အော်တိုဘားလ20ရက်မနက်8နာရီ15မိနစ်အချိန်တွင်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီး2နာရီကျော်ကြာအပြန်အလှန်ပစ်ခတ်ခဲ့ပြီးစစ်ကောင်စီဘက်ကကြာရှုံးမှုများကိုမျက်မြင်တွေ့ခဲ့ရတယ်လို့ဆိုပါတယ်။အဲဒီနောက်မှာစစ်ကောင်စီတပ်ကလေကြောင်းကနေလာရောက်ဘုံကျဲတက်ခတ်ခဲ့ပေမဲ့တော်လွင်ရဲဘော်များရှိရာကိုမကျဲမိပဲစစ်ကောင်စီတပ်သားများဘက်ကိုမှားကျဲချခဲ့တယ်လို့သိရပါတယ်။အဆိုပါတက်ခတ်မှုကိုမဟာမိတ်ညီနောင်များနဲ့အတူ Dog Killers People's Defense Force မြင်းမူ DKPDF MMU ကတွားရောက်အဖြစ်တက်ခတ်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ချင်းလန်းကာကွယ်ရေးတပ်ဖွဲ့မတူဘီတက်မဟာ26လက်ပတ်အစည်းအဝေးကြီးအားအောင်မြင်စွာကျင်းပခဲ့ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။အော်တိုဘာလ19/20ရက်နေ့တွင်ချင်းလန်းကာကွယ်ရေးတပ်ဖွဲ့မတူဘီတက်မဟာ26လက်ပတ်အစည်းအဝေးကြီးအားအောင်မြင်စွာကျင်းပနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်ချင်းလန်းကာကွယ်ရေးတပ်ဖွဲ့မတူပြီးတမဟာနှစ်တမဟာမှုမှမေခွန်ပြောကြပြီးပညာရေးအုတ်ချုပ်ရေးဘာသာရေးအကြီးအကဲများမှအမှားစကားပြောကြကာအခမ်းအနားစီစဉ်ကိုကောင်းမွန်စွာကျင်းပနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်နှစ်ရတာအစည်းအဝေးကြီးတွင်တရင်တပ်ဖွဲ့ဝင်များ၏အခြေခံမူဝါဒနှင့်အမျိုးသားလုံခြုံရေးအမျိုးသားပိုင်နက်လုံခြုံရေးအားပုံမအာယုံစုဆိုင်ဆောင်ရွက်နိုင်စေရန်ပညာရေးကျန်းမာရေးအုတ်ချုပ်ရေးကောင်းမွန်စွာလည်ပတ်နိုင်ရန်ဆွေးနွေးဆုံးဖြတ်ခဲ့ကြကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာPDF တမတော်မှာအင်အား9000ကျော်နဲ့ပကပအဖွဲ့မှာပြည်သူစစ်အသွင်ဖွဲ့စည်းထားတဲ့အင်အားသိန်းချီရှိနေပြီလို့ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ PDF တမတော်မှာအင်အား9000ကျော်နဲ့ပကပအဖွဲ့မှာပြည်သူစစ်အသွင်ဖွဲ့စည်းထားတဲ့အင်အားသိန်းချီရှိနေပြီလူမှုထောက်ခံမှုနဲ့တက်အင်အားရှိနေတဲ့ PDF ပကပတွေအနေနဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ဦးဆောင်မှုအောက်နေစစ်အာဏာရှင်စနစ်နဲ့အာဏာရှင်စနစ်မျိုးစုံကိုချိန်မုံတိုက်ခိုက်သွားမှာဖြစ်ပါတယ်လို့ PDF Insight ကအသိပေးဖော်ပြပါတယ်။ PDF တွင်ねပကပ်ဖောက်တွေဟာစစ်ပညာလုံးဝမရှိတနက်တလက်မှမရှိတဲ့အခြေအနေကနေလက်ရှိမှာ PDF တွင်ねပကပ်ဖောက်တွေဟာမြို့ပေါင်း10မြို့ကိုသိမ်းယူပြီးဖြစ်တယ်လို့မြို့သိမ်းတိုက်ပွဲများစွာဝင်ရောက်တိုက်ခိုက်ထားတဲ့အတွေ့အကြုံတွေကိုလည်းရရှိထားပြီးဖြစ်ပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းထောက်မေတီဟန်မင်းစစ်သွင်းတဲ့ Car Shadow ကပေးပို့ထားတာဖြစ်ပါတယ်။
စီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ22ရက်နေ့မနက်ပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ အမေရိကန်မြောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့မြန်မာမိသားစုများနဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေစုတွေ့ဆုံမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံမြောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့မြန်မာမိသားစုများနဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေစုတွေ့ဆုံမယ်လို့သိရပါတယ်။တွေ့ကြမယ်၊မေးကြမယ်၊စူးနေကြမယ်၊အလုပ်ပါတဲ့စုစည်းမှုတွေအတွက်ဝိုင်းဝန်းစူးစမ်းကြမယ်၊ကူနိုင်သမျှကူကြမယ်၊လူနိုင်သမျှလူကြမယ်၊အားလုံးကိုဖိတ်ကြားအပ်ပါတယ်လို့ဆိုထားပါတယ်။လက်တလုံးမှာပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေဆိုးဟာအမေရိကန်နိုင်ငံကိုအလုပ်သဘောခရီးစဉ်အဖြစ်ရောက်ရှိနေခြင်းဖြစ်ပါတယ်ခင်ဗျာ။ဆလဘီအမတီပြူရွာကထွက်ပြေးလာတဲ့အရသားများကိုပလဲမြို့နယ်ပါအဖလူသားစာနာနဲ့ PDF များကကဲတင်တဲ့သတင်းကိုတင်ပြပေးပါမယ်။အောက်တိုဘာလ20ရက်နေ့မှာအမတီပြူရွာအတွင်းမှာထွက်ပြေးလာကြပြီးတိုင်းနယ်ရက်ကြီးပါအဖပါကဖများရဲဘော်များကကဲဆဲထားခဲ့ကြောင်းပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှသတင်းထုတ်ပြန်ပါတယ်။ကေဇေထိန်းသိမ်းထားတဲ့အရသာအမျိုးသားလူကြီးတအူခလီတအူအမျိုးသမီးလူကြီးသုံးဦးခလီတအူစုစုပေါင်း6ဦးတို့အားမြို့နယ်ပအဖခေါင်းဆောင်နဲ့လူသားစာနာတာဝန်ခံပလာဖတို့မှထွေးဆောင်ခဲ့ပြီးတော့စစ်ဆေးမေးမြန်းခြင်းခံဝန်ထိုးခိုင်းခြင်းနဲ့အပြင်ဘက်မှကောင်းမွန်စွာနေထိုင်ဖို့မှာကြားပြီးတော့လူသားချင်းစာနာမှုအကူအညီများအမြန်ဆုံးရရှိအောင်ပြုလုပ်ပေးမှဖြစ်ကြောင်းပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။ပါအဖခေါင်းဆောင်မှငွေကျပ်3သိန်းလူသားစာနာမှငွေကျပ်2သိန်းနဲ့အဝတ်အစားများစောင့်များထောက်ပံ့ပေးအပ်ခဲ့တယ်လို့သိရပါတယ်။အဓိကထွက်ပြေးလာကြတာကတော့အတွင်းထဲမှာလူခွင့်ရီချိုးဖောက်ခံရတာအစားအစာရှားပါတာအလုတ်ကင်လွတ်လွတ်လပ်လပ်လုံးမရတာစကားစနဲ့ပြူပေါင်းထားတဲ့အခြေဆိုင်စခန်းဖြစ်တာကြောင့်လွတ်လွတ်လပ်လပ်လုံလုံကျုံကျုံနေမရတဲ့အခြေအနေကလေးတွေစာမတင်ရတာအမျိုးသမီးတွေမတော်တရော်တွေအမြဲတမ်းပြုမှုခံရတာပြူလက်နက်ကင်ခေါင်းဆောင်တွေကမထင်ရင်မထင်သလိုဆဲတာဖမ်းဆီးတာရိုက်နှက်တာကလေးလူကြီးမရွေးကြုံရကြတယ်လို့ပလဲမြုနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးကပြောထားပါတယ်ခင်ဗျာဆလဘီကဏီမြုနယ်အတွင်းထိခိုက်ဒဏ်ရာရစစ်ဘေးရှောင်ပြည်သူများအားထောက်ပံ့ငွေပေးအပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်ရမပင်ခရိုင်ကဏီမြို့နယ်မှာနာရာရှိလေးဖြတ်ယောဂါခန်းစားနေရတဲ့အသက်88နှစ်အရွယ်စစ်ဘေးရှောင်ပြည်သူတဦးစစ်ကောင်စီရဲ့လေးချောင်းပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရရှိထားတဲ့အသက်32နှစ်အရွယ်စစ်ဘေးရှောင်ပြည်သူတဦးနဲ့အသက်9နှစ်အရွယ်စစ်ဘေးရှောင်ပြည်သူတဦးစုစုပေါင်း3ဦးတို့အားတဦးလျင်ထောက်ပံ့ငွေကျပ်3သိန်းစီထောက်ပံ့ပေးအပ်ခဲ့ကြောင်းသိရပါတယ်အဆိုပါထောက်ပံ့မှုအားကဏီမြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့လူသားစာနာတာဝန်ခံမှအောက်တိုဘာလ20ရက်နေ့မှာတွားရောက်ထောက်ပံ့ခဲ့ကြောင်းသိရပါဗျာခင်ဗျာဆလဘီစလင်ကြီးမျိုးနဲ့ NUG ဂျားကာလာပညာရေးအတွက်စာတင်ဆောင်တဆောင်ဆောက်လုပ်လူဒဏ်နဲ့တရင်ကိုတင်ပြပေးပါမယ်အောက်တိုဘာလ21ရက်နေ့မှာစလင်ကြီးမျိုးနဲ့ NUG ဂျားကာလာပညာရေးအတွက်စာတင်ဆောင်အမှတ်16ကိုဆောက်လုပ်လူဒဏ်ခဲ့ကြောင်းအညာပြစ်တိုင်းတောင်လေးများအဖွဲ့မှတရင်ထုတ်ပြန်ထားပါသည်ကလေးငယ်များကောင်းမွန်စွာပညာသင်ကြားနိုင်ရည်ရည်ရွယ်လှူဒန်းခဲ့ခြင်းဖြစ်ပြီးတော့ကျောင်းဆောင်သစ်ဖွင့်ပွဲမှာကလေးငယ်များအားမုံများလှူဒန်းခဲ့ကာတံပိုးအဖြစ်ကျပ်သိန်း30ကျော်လှူဒန်းခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီမန္တလေးကောင်စစ်ဝန်ယုံတိုက်ခိုက်မှုကိုတရုတ်နိုင်ငံရှုတ်ချတဲ့တဲ့င်းကိုတင်ပြပေးပါမယ်မန္တလေးမှာရှိတဲ့ကောင်စစ်ဝန်ယုံကိုတိုက်ခိုက်မှုတရုတ်နိုင်ငံကရှုတ်ချခဲ့ပြီးတော့ကျူးလွန်သူများကိုဖမ်းဆီးနိုင်ရည်အစွမ်းကုန်ကြိုးစားလှုပ်ဆောင်ရန်မြန်မာအနာပိုင်များကိုတိုက်တွန်းခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနမှပြောရေးဆိုခွင့်ရှိသူလင်းကျီယန်ကအောက်တိုဘာလ21ရက်နေ့မှာပြောဆိုထားပါသည်။တောက်ကြနေ့ညနေ9နာရီဘုံပေါက်ကွဲမှုမှာလူအသေးပြောင်းမရှိပေမဲ့လေကောင်စစ်ဝန်ယုံရဲ့ဒစိမ့်တစ်ပိုင်းပျက်စီးသွားကြောင်းဝန်ကြီးဌာနမှပြောရေးဆိုခွင့်ရှိသူလင်းကျီယန်ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါတရုတ်ကောင်စစ်ဝန်ယုံဟာမကြာသေးမီကမြန်မာနိုင်ငံမှာရှိတဲ့၎င်းရဲ့နိုင်ငံသားများစီးပွားရေးလုပ်ငန်းရှင်များနဲ့အဖွဲ့များအားလုံးကိုလုံခြုံရေးအခြေအနေကိုဂရုပြုရန်နဲ့လူအပ်တဲ့ကြိုတင်ကာကွယ်မှုများချမှတ်ရန်တတိပေးချက်ထုတ်ပြန်ခဲ့ကြောင်း၎င်းကထပ်လောင်းပြောကြားခဲ့တာပါအမျိုးသားညီညွတ်ရေးအစိုးရကလည်းအဆိုပါပောက်ကွဲမှုအပေါ်ကန့်ကွက်ရှုတ်ချထားပြီးတော့လူမျိုးရေးပဋိပက္ခဖြစ်လာမှစိုးရိမ်ကြောင်းလူမျိုးရေးပဋိပက္ခဖြစ်စီမဲ့လောက်ရတိုင်းကိုစန့်ကျင်သွားမှာဖြစ်ကြောင်းထုတ်ပြန်ထားပါရခင်ဗျာဆလဘီပလောမြို့နယ်ကြောက်ကာမှမြိတ်သူသွားတဲ့လူဦးရေ80ခန့်ပါခရီးသည်လီနစ်မြုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်အောက်တိုဘာလ20ရက်နေ့ည10နာရီဝန်းကျင်အချိန်မှာ ပလောမြို့နယ်ကြောက်ကကြီးရွာမှမြိတ်မြို့သို့သွားတဲ့လူကြီး80ခန့်လိုက်ပါလာတဲ့ခရီးသည်တင်လီနင်းမြုပ်သွားခဲ့ရမှာနင်းမြုပ်သွားခဲ့တဲ့လီကိုတွေ့ရှိထားပြီးတော့ပျောက်ဆုံးသူများကိုဆက်လက်ရှာဖွေနေဆဲဖြစ်ကြောင်းဒေသသတင်းများအရသိရပါတယ်။လီပေါ်မှာလိုက်ပါလာသူများမှာသတင်းကျွတ်ချိန်နေအိမ်တို့ခဏပြန်လာကြပြီးတော့ထိုင်းနိုင်ငံပြန်တက်မဲ့သူများစစ်ပီးရှောင်များသတင်းကျွတ်ကျောင်းပိတ်ရဲ့အိမ်ပြန်လာကြတဲ့ကျောင်းသားကျောင်းသူများပါဝင်နေလို့သိရပါတယ်။အလောင်း၁၀လောင်းခန့်တွေ့ရှိထားပြီးတော့အသက်ရှင်သူ50ဦးခန့်ကဲတင်ထားကပျောက်ဆုံးသူများကိုရှာဖွေနေစေဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလပီမစ်ဝင်းပြိုင်နေတဲ့တဲတဲကိုဘွိုင်းကောက်လှုပ်ဖို့တော်လန်ပြည်သူတွေကိုအသိပေးတဲ့တဲ့ငကိုတင်ပြပေးပါမယ်။မစ်ဝင်းပြိုင်နေတဲ့တဲတဲကိုဘွိုင်းကောက်လှုပ်ဖို့တော်လန်ပြည်သူတွေကိုအော်တိုဘာလ27ရက်နေ့ဆီယာနာရှင်စန်းကျင်ရေးရန်ကုန်အင်အားစုကအသိပေးဆိုထားတာပါ။မစ္စတာယောက်ဟာနိုင်ငံတနိုင်ငံရဲ့ကုန်ဆောင်တဲ့အဲ့လိုလူတယောက်ဟာကိုယ်နိုင်ငံအရေးမပြောနဲ့ကိုယ်နိုင်ငံကိုဖျက်ဆီးနေတဲ့နိုင်ထက်စီးနှင်းအကြမ်းဖက်မှုတွေရဲဆက်စွာတပ်ဖြတ်ခံရမှုတွေအပြစ်မဲ့ပြည်သူတွေစီကပါအသက်အိုးအိမ်လူယူဖျက်ဆီးမှုတွေနဲ့ပတ်သက်လို့တခုံးမှဟမသွားတာဟာနိုင်ငံတနိုင်ငံရဲ့ဂုဏ်လို့ပြောရင်ဒီနိုင်ငံဟာဂုဏ်သိက္ခာမေးရာကျသွားပါလိမ့်မယ်မစ္စနဲ့နိုင်ငံရေးဘာမှမဆိုင်ဘူးဆိုသူတွေကိုမေးချင်တာကအဲ့ဒီပြိုင်ပွဲရဲ့concept and motto ဖြစ်တဲ့ stop the war and violence နဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုဘယ်ဘက်မှမပါဘဲတောင် speak out ပါလို့လုံမသွားရတာလဲလို့ဆိုထားပါတယ်။နိုင်ငံအတွက်ဘာအကျိုးပြုမှုမှမရှိဘဲအချိန်တစ်ခုရောက်တဲ့အထိပြည်သူတွေစီကပဲပတ်စံတွေတည်ယူသွားတဲ့ organization နဲ့ miss အပါဝင်အားလုံးကိုအပြင်းထန်ရှုတ်ချတယ်လို့ဆရာနာရှင်စန့်ကျင်ရေးရန်ကုန်အင်အားစုကဖော်ပြထားပါတယ်။ဒီလိုအကျိုးမရှိပဲပြည်သူတွေစီကသာအမျက်ထုတ်နေတဲ့ပွဲတွေကြောင့်လူတွေကြားရောက်တဲ့တဲ့င်းတွေဘယ်လောက်တောင်အမှောင်ဖုံးနေခဲ့ပြီးပြီလဲသတိပြုမိကြရဲ့လားမတရားမှုကိုမျက်ကွယ်ပြုသူတွေဟာမတရားမှုကျူးလွန်သူတွေကိုအားပေးအားမြောက်ပြုရာရောက်ကြောင်ထက်မှန်သတိပေးရင်ဒီလိုလူတွေကိုဘွိုင်းကောက်လုပ်ဖို့တော်လန့်ပြည်သူတွေကိုသတိပေးလိုက်ရပါတယ်လို့ဆိုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့တဲ့င်းတွေကို Radio NUG တဲ့င်းတော့မင်းတီဟန်မင်းစစ်သွေးနဲ့ခါရှေတို့ကပြပူထားတာဖြစ်ပါတယ်ခင်ဗျာပြည်တွင်းသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့အော်တိုဘာလ18ရက်နေ့ကမန္တလေးမြို့ရှိတရုတ်ကောင်စစ်ဝင်ရုံတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဒုတိယဝန်ကြီးဦးမှုစော်ဦးရဲ့ပြောကြားချက်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
မန္တလေးမြို့ကတရုတ်ပြည်သူ့သမ္မတနိုင်ငံကောင်စစ်ဝင်ချုပ်ရုံးကိုပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တယ်ဆိုပြီးကျွန်တော်တို့သတင်းရရှိပါတယ်ပထမဆုံးပြောချင်တာကကျွန်တော်တို့အဲ့ဒီလိုလုပ်ရကိုအမျိုးသားညီညွတ်ရေးအစိုးရအနေနဲ့လုံးဝကန့်ကွက်ရှုတ်ချပါတယ်နောက်ပြီးတော့ဒီကျွန်တော်တို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လောက်ခံတပ်ဖွဲ့တွေလုံးရလည်းလုံးဝမဟုတ်ဘူးဆိုတာကိုအခိုင်အမာပြောကြားလို့ပါတယ်တကယ်တမ်းကျတော့ဒီတန်တမန်ဆိုင်ရာအဆောက်အုံတွေကကျွန်တော်တို့ကာကွယ်စောင့်ရှောက်ရမယ်တာဝန်ရှိပါတယ်အမျိုးသားညီညွတ်ရေးအစိုးရအနေနဲ့လူမျိုးရေးဘာသာရေးအမုန်းတရားဖြစ်ပွားစေမယ့်အလို့မျိုးကိုဘတော်မှလုံးဝမဟုတ်ပါဘူးဒီလူမျိုးချင်းချင်းအမုန်းပွားရဲဆိုတာတကယ်တမ်းကျတော့အင်မတန်အန္တရာယ်ကြီးပါတယ်အဲ့ဒီလိုလုပ်ရတဲ့ကိုစစ်ကောင်စီကပဲ design amendment လုပ်နေတာဖြစ်ပါတယ်စစ်ကောင်စီကပဲဒီတရုတ်နိုင်ငံရောနောက်တရုတ်လူမျိုးတွေကိုရောဒီအမုန်းတရားတွေပွားစေမယ့်လုပ်ရည်ကိုပုံစံအမျိုးမျိုးနဲ့ design amendment လုပ်နေတယ်ပြီးတော့တစ်ဖက်မှာကျတော့ကျွန်တော်တို့ဒေါ်လာအင်အားစုတွေကပဲလုပ်နေတဲ့အောင်ဖန်တီးနေတာတွေကိုတွေ့ရပါတယ်အခုတလောဆိုလို့ရှိရင်လည်းဒီလိုလုပ်ရမျိုးကိုသူတို့ကတိတိတတလုပ်လာတာတွေတွေ့ရတယ်အခုလုပ်ရဆိုလို့ရှိရင်လည်းဒါအမျိုးသားညီညွတ်ရေးအစိုးရနဲ့ဒေါ်လာအင်အားစုတွေကိုအထင်မြင်လွဲမှားစေဖို့ဒါတစ်ချက်ခုနှစ်ချက်ပြတ်လုပ်တဲ့လုပ်ရပဲဖြစ်ပါတယ်အဲ့တော့ကြောင့်ဒီအချမ်းဖက်စေအုပ်စုကသာလေဒီအမျိုးသားရေးအမိခံပြီးတော့ဒီတရုတ်စက်ကြီးပေါ့နော်လုပ်ငန်းတွေကိုဒီဇိုင်းဘက်ဘက်လုပ်နေတယ်အရင်တော့လည်းဒါတရုတ်စက်ကြီးလို့ရှားမှုတွေဆိုလို့ရှိရင်လည်းဒါသူတို့ပဲလုပ်ခဲ့တယ်ဆိုတာလည်းတာတကတွေအများကြီးရှိနေတယ်အခုလက်ရှိဆိုလို့ရှိရင်လည်းအခုလိုပေါ့နော်တရုတ်နိုင်ငံစက်ကြီးရေတရုတ်လူမျိုးရေပြောမယ်ဆိုရင်တရုတ်လူမျိုးမုန်တရေးကိစ္စတွေကိုဒါစစ်ကောင်စီအနေနဲ့အမျော်မြင်တရားကင်းမဲ့ဆိုတဲ့လုပ်ကိုင်ဆောင်နေတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အနေနဲ့တတိပေးလို့ပါတယ်ကျွန်တော်တို့အင်းဒီချင်းနိုင်ငံတွေပေါ့ဒီတရုတ်နိုင်ငံအပေါ့တချို့အင်းဒီချင်းနိုင်ငံတွေနဲ့သဘောထားမတူတာမျိုးတွေရှိကောင်းရှိနိုင်တယ် ဒါပေမဲ့ဘယ်လိုပဲသဘောထားမတူဒီဖြစ်စေကျွန်တော်တို့အနေနဲ့ကတော့တတ်တမန်ရေးအရပဲနှိမ့်နိုင်ဆွေးနွေးအဖြေရှာတဲ့နည်းလမ်းကိုပဲအသုံးပြုပါမယ်အခုလိုလုံးပြည့်ရတဲ့ပတ်သက်တဲ့ဆိုလို့ရှိရင်လည်းဒါကျွန်တော်တို့ရဲ့အိမ်လေးချင်းနိုင်ငံလေးကိုလည်းကျွန်တော်တို့တတိပေးချင်တာလည်းတရခန့်အရင်ကိုရှုနေတယ်ဘုလို့လေဒါတကယ်တမ်းဒီလိုလုံးရတဲ့ဘသူတွေလုံနေလဲပေါ့နော်ကျွန်တော်တို့အနေနဲ့ကတော့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကတော့အိမ်လေးချင်းနိုင်ငံလေးအပေါ်ဝင်နိုင်ငံအားလုံးနဲ့ချစ်ကြည်ရင်းနှီးတဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်ချင်တယ်လူမျိုးရေးဘာသာရေးအမုန်းတရားဖြစ်စေမဲ့ကိစ္စတွေကိုကျွန်တော်တို့အနေနဲ့လုံးဝလုံးမမဟုတ်ပါဘူးအဲ့ဒီလိုလုံးရတဲ့ကိုတခြားသူတွေလုတောက်ကိုလည်းပြင်းပြထန်ထန်ကန့်ကွက်ထုတ်ချတယ်ဆိုတာကိုပြောချင်ပါတယ်
ရေဒီယိုအန်ယူဂျီမှာဆက်လက်အတန်းလွှင့်နေပါတယ်။အခုတခါမှာတော့တော်လိုင်းဤကဗျာအစီအစဉ်မှာဝင်းမင်းခိုင်ရေးသားထားပြီးလိုလတ်နွေဦးဖတ်ကြားထားတဲ့ပညာရှိတွေငင်းခုန်ဘူးဆိုတော့တော်လိုင်းဤကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ပညာရှိတွေငင်းခုန်ဖို့ငါတို့ရဲ့စန့်ကျင်မှုကမြင့်မူတောင်ကိုဈီးစေနဲ့ပေါက်တာဆိုတော့စင်ပိုက်ကိုချင်ကိုက်တလောက်ပဲရှိမှာပေါ့လို့လောင်ပြောင်းနှိမ်ချခဲ့ကြတယ်ငါတို့ကိုအထင်သေးတာဟာငါတို့အောင်ပွဲခံဖို့အတွက်ကြီးမားတဲ့အထောက်ပံ့ဖြစ်ကြောင်းငါတို့ရဲ့ရန်သူတွေငါတို့ကိုဝေဖန်သူတွေမသိတာကငါတို့ရတဲ့ဆုလက်ပဲသူ့လို့သူ့လို့ကို့လို့ကို့လို့ဆိုသလိုငါတို့လို့ငါတို့လောက်ရမယ်ဆိုတဲ့တရားချူမှာငါတို့ပျော်မွေ့ခဲ့ကြတယ်ငါတို့ရဲ့ရှေ့အလံဖြူများစွာထောင်ခဲ့တယ်သူတို့ရဲ့ဥကောင်းတွေကငိုက်ကြလို့သူတို့ရဲ့ဒူးတွေကိုွေးညွှတ်လို့ဒါကဘာမှမလုပ်ဘဲရလာတဲ့ဆန်းကျဲတဲ့ကံတရားလူများကောက်ချက်ဆွဲအောင်မလားကောက်ချက်ဆွဲအောင်မလားမျက်မမြင်ပုံနာတို့တိမ်ဖျင်းသူတို့ဆက်လက်ရီမောနိုင်ပါစေပညာရှိများလွတ်လပ်စွာငင်းခုန်ကြပါလိမ့်ဝင်းမင်းခိုင်
ရေဒီယို NUG သောတာရှင်များခင်ဗျာအခုဆက်လက်ပြီးတော့တည်င်းနဲ့အတူလူလူစကားအတန်ကန်ထားမှာရင်းနစ်နေတဲ့အင်းလေးဒေတာပြန်လည်ထူထောင်ရေးအတွက်ဒေတာကံများအခုကြီးလူအပ်နေတယ်ဆိုတဲ့အကြောင်းအရာကိုအေရီကတင်ဆက်ပေးထားပါတယ်ခင်ဗျာ
ရေဒီယို NUG ကိုနားတော်တာဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့တည်င်းနဲ့အတူလူလူစကားအတန်အစီအစဉ်ဖြစ်ပါတယ်ရင်းနစ်နေတဲ့အင်းလေးဒေတာပြန်လည်ထူထောင်ရေးအတွက်ဒေတာကံဒီအခုကြီးလူအပ်နေပါတယ်ဒီတည်င်းကိုကိုမြင့်သူကပေးပို့ထားပါတယ်ရှင်လာမယ့်ဇန်နဝါရီလထိရေဝင်နှင်းမြုပ်ချိန်ကြာမြင့်မယ်လို့ခန့်မှန်းထားတဲ့အင်းလီကန်ဒေတာမှာနေအိမ်နဲ့အသက်မွေးလုပ်ငန်းတွေပြန်လည်ထူထောင်မှုဒေတာကန်တွေကစိတ်အားထက်သန်မှုရှိနေပြီးအကူအညီတွေလိုအပ်နေတယ်လို့ဖောင်တော်ဦးဖျားတီရှိယာနန်ဦးကျေးရွာသူတို့ကအခုလိုပြောပြပါဗျ
။လက်ရှိအခက်အခဲကတော့မိခင်တယောက်နဲ့ပေါ့အဲ့လိုမျိုးပေါ့အမကညီတယ်များတယ်။ဒါသမီးတွေလည်းအလုံးမလောက်ရသေးဘူး။ရေချောက်တာနဲ့ဟိုကြံနေအလောက်တင်စားတောင်းမယ်ဆိုကြတော့လေငွေကြီးကြီးလေးနဲ့ခက်ခဲတဲ့အလောက်ရှိမှလည်းဖောင်းတော့ဖျားမဆေးရောက်တာလေအမတို့ကအဲဆေးရောက်တော့လေအဲ့လိုမျိုးရေအဲ့လိုမျိုးများကြတော့ဖျားဖို့ဧည့်တဲ့လည်းနေတဲ့မရှိဘူးအဲ့ဒါစားဝတ်နေရတော့လည်းအဆင်မပြေဘူးအလောက်ကိန်းလောင်းမယ်ဆိုကြတော့လေလောင်းလို့ကိန်းလို့လည်းအဆင်မပြေသေးဘူးအဆင်အော်အလုံးလုံးမဆူတယ်လေငွေကြီးစီးရလေမရှိကြဘူးလေဖယားဖယားဖူးဧည့်တဲ့ရှင်မပဲအမတို့ကဖယားချွေးတာပေါ့ဖယားပါရောင်းတဲ့အမတို့က
နန်ဟူးရွာအပါဝင်ဖောင်တော်ဦးဖယားအနီးတစ်ဝိုက်ကဒေသခံတွေဟာဗဘူးပဒိန်ရက်ကန်းစတဲ့လက်မှုလုပ်ငန်းတွေနဲ့အသက်မွေးကြရတာဖြစ်ပြီးရေပြန့်ကျသွားတဲ့အခါရေနစ်ထားတဲ့နေအိမ်အကာနဲ့အခင်းတွေကိုမဖြစ်မနေပြင်ဆင်ကြရမှာဖြစ်ပါတယ်ဒါအပြင်အသက်မွေးလုပ်ငန်းတွေအတွက်လည်းပြန်လည်ရင်းနှီးနိုင်မှုကလည်းမဖြစ်မနေလိုအပ်လာမှာဖြစ်ပါတယ်အေးလေးကံရေဝင်နှမြုပ်ခဲ့တဲ့အခြေအနေကိုနန်ဦးကျေးရွာသားတဦးကအခုလိုပြောပြပါဗျ
။အခု2024ဒီနေ့ကျမှစမ်းချင်းသိရင်ပေါ့။တခါမှလည်းတနေ့နဲ့တညမှာရေ3ပေလောက်တက်တာမျိုးတခါမှလည်းမကြုံခဲ့ဘူး။အဲရုပ်တဲ့အလိုမျိုးတက်လာကြတော့အင်းသူအင်းသားတွေကပစ္စည်းလေးဆုံးချုံမှုနဲ့အများကြီးကျွန်တော်တို့ကအတိဘယ်လိုမျိုးပြောမှလဲစီအင်းလေးတွေကရောင်းဝင်ထဲမှာနေရသူတို့ဖြစ်တော့ရေကတဖြည်းဖြည်းချင်းနဲ့တက်လာတာကိုကြတော့အော်ပါပစ္စည်းလေးပါလေချွေတဲ့နေရာလည်းအချိန်မရှိဘူးဆုံးချုံမှုလည်းအများကြီးရှိပါတယ်။
အင်းလေးကဟာမြန်မာနိုင်ငံမှာဒုတိယအကြီးဆုံးအိုင်ဂျီဖြစ်ပြီးတောင်နှင်းမြောက်သွဲတန်းနေတဲ့တောင်တန်းကြီးတွေအလဲကညောင်ရွှေချိုင်ဝမ်းရဲ့အနက်ဆုံးနေရာမှာတည်ရှိနေတာဖြစ်ပါတယ်။တောင်မြောက်အလျားကကိုးမိုင်ခန့်ရှိလျားပြီးအရှေ့နောက်အကျယ်ဆုံးနေရာမှာ3မိုင်ကျော်ကျယ်ဝန်းပါတယ်။အင်းလေးဒေသအတွင်းရွာပေါင်း445ရွာရှိပြီးအဲ့ဒီထဲကမှ182ရွာကရေဝင်နှမြုပ်ခဲ့တာဖြစ်ပါတယ်။ကဲအေရီယာတွေကိုဝင်ရောက်တဲ့ရေထွက်ပေါက်က22ပေါက်ရှိပြီးအဲ့ဒီထဲက3နေရာကတော့တစ်နှစ်ပတ်လုံးရေဝင်ရောက်တာဖြစ်ပါတယ်။ ရေထွက်ပေါက်အနေနဲ့ကတော့ဘလူးချောင်းတနေရာသာရှိပြီးဒီအခြေအနေကြောင့်ပဲအင်းလေးကန်ရေပြန်ကြဖို့နှောင့်နှေးစီတာဖြစ်ပါတယ်။လက်တလောရေနှင်းမြုပ်နေစေဒေသခံတွေနဲ့ပတ်သက်ပြီးနန်ဦးရွာဆရာတော်ကအခုလိုမိန့်ကြားပါတယ်
။ဆိုးကွင်းတော့ပြည်စုံပါလား။ဒီလိုစကားကြတဲ့ဂျာရီယာလိုမျိုးလာပြီးတော့ဒီလက်တနဲ့တော့ပူပူရတဲ့ပုံကြီးချောင်းဆိုတော့လာပြီးတော့ပူချောင်းပါလား။ဆိုးကွင်းရေတော့မခဲဘူးဟုတ်လား။အဲဒီလိုပဲပဲဒီလိုနောင်ရေးအတွက်ပေါ်ပြီးပြန်လဲထူထောင်မှုဆိုတာတော့ဘာမှမရှိချင်ဘူးဟုတ်လား။အခုရေမြုပ်နေတယ်ဆိုတော့
ရေဝင်နှင်းမြုပ်နေတဲ့အင်းလေးဒေသကိုပဝင်းကျင်ဒေသတွေအပြင်တခြားတိုင်းနယ်ပြည်နယ်တွေကပြည်သူကပြည်သူတို့နိုင်တဲ့လောက်ကူညီထောက်ပံ့ချပေးမယ်လို့အတင်းအဓမ္မအာဏာသိမ်းပိုက်ထားတဲ့အကြမ်းဖက်စစ်တပ်ကတော့တိတိယောက်ယောက်ပေးကမ်းထောက်ပံ့တာမရှိဘဲမျက်ကွယ်ပြုလျက်ရှိနေပါတယ်ရှင်။အခုတင်ပြပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ရှင်။
Radio NUG သတင်းရှင်များခင်ဗျာဒီနေ့မနေ့ရဲ့နောက်ဆုံးအစီအစဉ်အနေနဲ့တော်လန်ရေးတေးဂီတအစီအစဉ်မှာစလိုင်းတန်ကီရေးသားထားပြီးတော့ Myron Rain တည်ဆူထားတဲ့ PDF ဒုကူကူဆိုတဲ့တော်လန်ရေးတေးသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာ လိုင်းတူ25မီတာ 17.96 မဂါဟတ်ဇ်တူမှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရပါမယ်။